ထိုင်းနိုင်ငံကလှိုင်ကူထဲမှာပိတ်မိနေခဲ့ရကနေလွတ်မြောက်လာတဲ့လူငယ်ဘောလုံးအသင်းဝင်တွေဟာကိုယ်လေးချင်းရော့ချနေပေမဲ့ရေဘူးရချက်မှိုက်အချင်းတွေကောင်းမွန်နေကြအောင်အစိုးရတာဝန်ရှိသူတယောက်ကထုတ်ပြောလိုက်ပါတယ်။ချင်းရိုင်မျိုးကစေုံမှာကုသမှုခံယူနေရပြီးလန်းလန်းဆန်းဆန်းတွေ့ရတဲ့လူငယ်တွေရဲ့တပ်ဖွဲ့တွေကိုလည်းအားလုံးကိုကယ်တင်နိုင်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲထုတ်ပြန်ပြသခဲ့ပါတယ်။စေကုသမှုခံယူနေတဲ့လူငယ်ဘောလုံးသမားတွေကိုမိဘတွေကမှန်ပတင်းပေါက်ကနေကြည့်နေတဲ့ပုံတွေကိုလည်းပြသခဲ့ပါတယ်။ကလေးတွေကိုတော့ယောဂကုသမှုမဖြစ်အောင်ချုပ်တင်ကာကွယ်တဲ့အနေနဲ့မိဘတွေနဲ့တွေ့ဆုံခွင့်မပေးဘဲဆက်လက်ပြီးတီးခြားခွဲထားပါတယ်။ဘောလုံးသမားလူငယ်တွေဟာကိုယ်လေးချိန်၄ပုံကျော်လောက်ကျသွားခဲ့ကြောင်းလည်းထိုင်းချက်မဲ့အရာရှိထွန်ချိုင်းလဝေလိုင်ရတနာဖွန်ကသတင်းထုတ်တွေကိုပြောခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်ရန်ခရမ်မှာရှိတဲ့ထမ်လွန်းလှိုင်ကူထဲမှာပြီးခဲ့တဲ့ဇော်လ23ရက်နေ့ကဝင်သွားခဲ့ပြီးတဲ့နောက်ရုတ်တရက်ရေကြီးရာကနေ18ရက်ကြာပိတ်မိနေခဲ့တဲ့ဘောလုံးအသင်းဝင်တွေကိုတော့၃ရက်ဆက်တိုက်ရင်ကိုသမားတွေကကယ်ဆယ်ခဲ့ကြတာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကပထမအထုတ်ဖြစ်၄ယောက်ကိုစတင်ကယ်ထုတ်ခဲ့ပြီးတနင်္လာနေ့မှာနောက်ထပ်၄ယောက်နဲ့နောက်ဆုံးအထုတ်ဖြစ်မနေ့တုန်းကကလေး၄ယောက်နဲ့နီးပြကားတို့ကိုကယ်ဆယ်ခဲ့တာပါ။ကယ်ဆယ်ရေးလုပ်ငန်းကိုမှတ်တမ်းတင်ထားတဲ့ဗီဒီယိုနဲ့ဓာတ်ပုံတချို့ကိုလည်းထိုင်းအထူးရေတပ်ဖွဲ့က Facebook Internet ဆာမျက်နှာပေါ်မှာဒီနေ့ပဲထုတ်ပြန်ပြသခဲ့ပါတယ်ခင်ဗျ။